ကမ္ဘာပထမဆုံး DNA မျိုးရိုးဗီဇာပြုပြင်ပြောင်းလဲထားတဲ့အမွာကလေးမင်းကလေးနှုတ်ကိုအောင်မြင်စွာဖန်တီးနိုင်ခဲ့တဲ့တရုတ်သုတေသီတုကသူ့ရဲ့လှုပ်ဆောင်ချက်ကိုလူသိရှင်ကြားကာကွယ်ပြောဆိုလိုက်ပါတယ်။ဒေါက်တာဟေဂျွန်ကွီကဟောင်ကောင်မှာကျင်းပတဲ့ဇီဝဆေးပညာဆိုင်ရာညီလာခံမှာဗိုလ်ရူးနေကဆေးပညာသိပ္ပံပညာရှင်တွေကိုမေကွန်းပြောကြရမှာအခုလိုကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။HIV ရောဂါပိုးရှိနေတဲ့ဖခင်တူထံက AIDS ဖြစ်စေနိုင်တဲ့ရောဂါပိုးမကူးစက်အောင်အမွာသမီးမိန်းကလေးနှစ်ဦးရဲ့ DNA ကို CRISPR လို့ခေါ်တဲ့အဆင့်မြင့်နည်းပညာကိုအသုံးပြုပြီးအောင်မြင်စွာမျိုးဗီဇပြုပြင်နိုင်ခဲ့ကြောင်းလွန်ခဲ့တဲ့နှစ်ရက်က online ပေါ်မှာဗီဒီယိုမှတ်တမ်းကိုတင်ခဲ့တာဖြစ်ပါတယ်။ဒေါက်တာဟီယာသူ့ရဲ့သုတေသနကိုလှည့်ဝတ်စွာပြုလုပ်ခဲ့တာဖြစ်ပြီးသူ့လုပ်ငန်းနဲ့ပတ်သက်လို့တရားတည်ပြချက်ရယူနိုင်ခြင်းမရှိသေးပဲသူကသိပ္ပံပညာရှင်တွေလေ့လာဆန်းစစ်နိုင်ဖို့အတွက်သိပ္ပံ channel တွေမှာပဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအောင်မြင်မှုဟာသူ့အတွက်ဂုဏ်ယူရာဆုံးအချိန်ဖြစ်တယ်လို့လည်းဒေါက်တာဟေကပြောခဲ့ပါတယ်။အခုလိုသူ့ရဲ့ထုတ်ပြန်ချက်ကြောင့်တန်ရာဖြစ်မှုတွေနဲ့ပြစ်တင်ပုံပယ်မှုတွေအတော်လေးပေါ်ထွက်ခဲ့ပါတယ်။တရုတ်ပြည်တောင်ပိုင်းစီချန်မြို့ရှိသိပ္ပံနဲ့ဤပညာတောင်ပိုင်းတက္ကသိုလ်မှာသူကလုပ်ကိုင်နေတာဖြစ်ပြီးသူဟာဖေဖော်ဝါရီလတည်းကစပြီးလစာမဲ့ခွင့်ယူခဲ့တာဖြစ်ပါတယ်။ဒီတက္ကသိုလ်ကသူ့ရဲ့သုတေသနဆိုင်ရာပညာရေးကျင့်ထုံးတွေနဲ့လိုက်နာမဲ့ကျင့်ဝတ်တွေကိုသူဖော်ရရောက်တယ်လို့ပြစ်တင်ရှုတ်ချလိုက်တယ်လို့တရုတ်စစ်ဝါကလည်းဒေါက်တာဟီရဲ့လုပ်ငန်းကိုစုံစမ်းစစ်ဆေးဖို့အာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်ခင်ဗျ။